ပုဂိုးမြို့ကပင်မသပိတ်စခန်းတစ်ခုကိုမြန်မာစစ်တပ်ကဝင်ရောက်ဖြုတ်ခွင်းတဲ့အချိန်မှာပြည်သူ82ဦးထက်မနည်းတေဆုံးခဲ့ရတဲ့အပြင်ထိတ်လန့်စရာအခြေအနေတွေပေါ်ပေါက်နေတဲ့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့ချက်ချင်းတုံ့ပြန်ဆောင်ရွက်ဖို့မြန်မာအရေးအထူးအကြံပေးအဖွဲ့ကောင်စီ SACM ကတိုက်တွန်းတောင်းဆိုလိုက်ပါတယ်။ပုဂိုးမြို့သပိတ်စခန်းတစ်ခုကိုစစ်ဖက်တပ်ဖွဲ့ဝင်တွေကတောက်ကြနေမနည်းတင်းအားကြီးအချိန်မှာဝိုင်းပြီးတော့မင်းမဲမြင်နှမြအဆက်မပြတ်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့လည်း SAC အဖွဲ့ရဲ့ဧပြီလ12ရက်နေ့ထုတ်ကြေညာချက်မှာဖော်ပြထားပါတယ်။အတခံရသူတွေရဲ့အလောင်းတွေကိုတရွတ်တိုက်ဆွဲသွားပြီးတော့ဖျားဝင်းတစ်ခုထဲမှာတန်ရာရထားသူတွေနဲ့ရောပြီးတော့စုပုံထားတယ်လို့လည်းပြောထားပါဗျ။တန်ရာရသူတွေကိုလည်းစေကုတခွင့်မပြုဘဲနဲ့လူတွေအလောင်းတွေကိုတော့စနေနေ့မနက်မှာတဲထုတ်သွားတယ်လို့လည်းဆိုထားပါဗျ။အာယုံတက်ချိန်မှာဝင်တိုက်ပြီးတော့လူအစုလိုက်ပြုံးလိုက်တတ်တာအလောင်းတွေစုပုံထားတာလူတွေအလောင်းတွေကိုမလေးမစားပြုံးမတာတက်တဲ့အထောက်ထားတွေကိုဖျက်ဆီးပစ်တဲ့ဒီလိုလုပ်ရမျိုးတွေကစစ်တပ်ရဲ့အငြင်းရှင်းလင်းရေးမှာလုံနေကြပုံစံမျိုးတွေဖြစ်ပါတယ်လို့မြမအရေးအထူးအကြံပေးအဖွဲ့ SAC တီထောင်သူတို့ဖြစ်တဲ့ရံဟင်းလီကပြောထားပါတယ်။စစ်တပ်ဟာသူအကာအကွယ်ပေးရမယ်သူတွေကိုမစင်မချင်းတပ်ဖြတ်နေတယ်လို့လည်းမင်းရံဟင်းလီကပြောပါတယ်။ပကောမြို့မှာနိုင်နဲ့ချီမိပြတ်သွားတဲ့တောက်ကြနေညနေခင်းမှာပဲစစ်ဖက်တပ်ဖွဲ့ဝင်တွေကအိမ်တွေထဲဝင်ရောက်စီးနှင်းဖမ်းဆီးပြီးတော့ပစ္စည်းတွေကိုဖျက်ဆီးလူယူတာတွေရှိခဲ့တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။မြန်မာနဲ့အရှေ့တောင်အာရှနိုင်ငံတွေကိုအတွင်းရေးမှူးချုပ်တွားရောက်ဖို့လဲ SAC ဖွဲ့ကပန်ကြားထားပါတယ်။ပြည်သူတွေကိုကာကွယ်ပေးရမယ်ကုလသမဂ္ဂရဲ့တာဝန်ဟုတ်တရားအရာအတွင်းရေးမှူးချုပ်အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုအရေးပေါ်ခေါ်ယူပြီးတော့အရေးယူဆောင်ရွက်မှုတွေလုပ်ဖို့လဲမြန်မာအရေးအထူးအကြံပေးကောင်စီရဲ့ကြေညာချက်မှာတိုက်တွန်းထားတာပါ။Special Advisory Council of Myanmar SACM အဖွဲ့ဟာမြန်မာနိုင်ငံမှာဒီမိုကရေစီလူ့အခွင့်အရေးငြိမ်းချမ်းရေးတရားမျှတမှုနဲ့တာဝန်ယူမှုတာဝန်ခံမှုတွေပေါ်ပေါက်လာရေးမြန်မာပြည်သူတွေရဲ့ကြိုးပမ်းမှုတွေကိုကူညီပံ့ပိုးပေးရတဲ့အတွက်ဆွတ်လက်တဲ့နိုင်ငံတကာကျွမ်းကျင်သူတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့လည်းဖြစ်ပါတယ်။